္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်မလ15ရက်တနင်္ဂနွေနေ့ညနေဘက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ 19.19.25 တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမတ်မြသစဉ်အောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ထောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဆုံးဖြစ်ခဲ့တဲ့ဒီရှေ့တောင်ပိုင်းကပြည်နယ်များပြားကိုဘေးဒုက္ခထူးဆုံးနေဖြစ်နေထောင်ကိုရီးယားဆိုရကသတ်မှတ်လိုက်ပါတယ်ဒီကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့နေချိန်မှာပဲထိုင်းမှာရှိတဲ့မြန်မာလူထုတွေအနေနဲ့လည်းသတိနဲ့နေထိုင်ကြဖို့ထိုင်းမှာရှိတဲ့မြန်မာတန်ယုံကကြီးညာချက်ထုတ်ပြန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာပြည်တွင်းကူးစက်များနဲ့အဆုတ်ရောင်ယောဂါ COVID-19 ကူးစက်ပြန့်ပွားမှုကာကွယ်တာစီရေးသတိထားစောင့်ကြည့်နေတဲ့အကြောင်
းဟုတ်ကဲ့ဒီဟာကောင်းကင်းမီဒီယာတွေနဲ့အချိန်ကြီးနေတယ်တော့ဒီမှာရှိလိုက်ပြန်တယ်ပြည်နယ်တွေဆိုတာကိုအကုန်လုံးဘာတော့ပြည့်စုံထားမှာပေါ့
ကူးစက်ယောဂတိုက်ဖျက်ရေးဗဟုသနာတာဝန်ရှိသူတူဦးရဲ့ပြောပြချက်နဲ့တူနှာစင်နိုင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနယ်ချင်းပြည်နယ်ပလောဝမြို့ဝင်းကျင်မှာတိုက်ပွဲတွေကြောင့်အစိုးရတိုက်ပွဲတွေအတွင်းအစိုးရတပ်ကလေကြောင်းတိုက်ခိုက်မှုမှာအရက်သား10ယောက်ထက်မနည်းသေဆုံးခဲ့တာနဲ့ကမ္ဘာပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုကရှေ့လျတဲ့ကာယရန်ရှိနေတဲ့မြန်မာနိုင်ငံပေါ်ဘလို့အကျိုးသက်ရောက်မှုရှိနေသလဲဆိုတဲ့သတင်းလွှာတွေနားဆင်ရပါမယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဝါဆုံးဖြစ်ခဲ့တဲ့ရှေ့တောင်ပိုင်းကပြည်내အများပြားကိုဘေးဒုက္ခထူးဆုံးနေဖြစ်နေတောင်ကိုရီးယားဆိုရကသတ်မှတ်လိုက်ပါတယ်ဒီလိုသတ်မှတ်လိုက်တာကြောင့်အဲ့ဒီပြည်내တွေအနေနဲ့ဗန္ဓာရေးရအထောက်ပံ့နေတဲ့ဘေးဒုက္ခကယ်ဆယ်ရေးအကူအညီတွေကိုရရှိစေမှာဖြစ်ပါတယ်ပုံမှန်အဖြစ်တော့တိုက်ဖုန်းမုန်တိုင်းတွေကြီးတာတွေစတဲ့ဘေးဒုက္ခတွေကိုခံရရတဲ့နေရာတွေကိုအခုလိုဘေးဒုက္ခထူးဆုံးနေဖြစ်တည်တံ့သတ်မှတ်တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 8,100 ကျော်ရှိပါတယ်ဒီချိန်ထဲမှာပဲဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ကိုကာကွယ်တိုက်ဖြတ်တဲ့အနေနဲ့ကမ္ဘာနိုင်ငံအသီးသီးကလည်းနိုင်ငံတကာကနေသူတို့နိုင်ငံတွင်းကိုရောက်လာကြတဲ့သူတွေကိုတီးတန့်ခွဲထားတာတွေလှုပ်လာနေပါတယ်ဩစတြေးလျနိုင်ငံမှာတော့သူတို့နိုင်ငံတွေကိုရောက်လာကြတဲ့သူတွေအနေနဲ့14ရက်ကြာဘယ်သူနဲ့မှမတွေ့ပဲတီးတန့်ခွဲနေရမှာဖြစ်သလိုပြည်ပကနေလာတဲ့အပျော်စီးသင်္ဘောတွေကိုလည်းကန့်ကွက်ခွင့်ပေးမှာမဟုတ်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်ဩစတြေးလျနိုင်ငံဒီကဒီ COVID-19 ကူးစက်ရောဂါမပြန့်အောင်တားဆီးတဲ့အနေနဲ့လှုပ်တာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါတယ်ချိန်ထဲမှာပဲတရုတ်နိုင်ငံကလည်းဖိပါကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့လာမယ့်တနင်္လာနေ့ကစပြီးတော့နိုင်ငံတကာကနေပေကျင်းမြို့ကိုရောက်လာတဲ့သူတွေအနေနဲ့တရုတ်ဆိုရကလှုပ်ထားတဲ့နေရာတွေမှာ14ရက်ကြာတည်တံ့ခွဲနေရမှာဖြစ်တဲ့ဆိုပြီးတော့တရုတ်ဆိုရပိုင်းသတင်းကထုတ်ပြန်လိုက်ပါတယ်ဥရောပဘက်မှာဆိုရင်တော့စပိန်နိုင်ငံကလည်းသူ့နိုင်ငံသားတွေကိုတနင်္လာကနေတနင်္လာမသွားပဲအိမ်ထဲမှာနေကြဖို့တိုက်တွန်းလိုက်ပြီးတော့ဒီဒေသခံတွေအနေနဲ့ဈေးဝယ်ဖို့စည်းကမ်းသွားဖို့လှုပ်သွားဖို့နဲ့တကြီးရွယ်တွေကိုကူညီဖို့အတွက်ပို့ကိုပဲအပြင်ထွက်ကြဖို့ကိုခွင့်ပြုထားပါတယ်။ပြည်ထနိုင်ငံမှာဆိုရင်လည်းကဘာကျော် Eiffel မြောင်စင်ကြီးကိုပိတ်လိုက်ပြီးတော့တခြားကဘာလက်ခီးသွားဒီအသွားလာများတဲ့နေရာတွေကိုလည်းပိတ်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။အမေရိကန်ကလည်းဥရောပနိုင်ငံတွေကိုခီးသွားလာမှုတွေပိတ်ပင်လိုက်တယ်လို့အမေရိကန်ပြည်ထောင်စုတွေကတချို့ဆိုရင်ရတဲ့နေရာတွေကိုလည်းခီးသွားလာမှုတွေကန့်သတ်သွားဖို့စဉ်းစားနေတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောပါတယ်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ3,000ကျော်ရှိသွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်းဟာ9,800ကျော်ရှိပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူဦးရေ12သန်းရှိတဲ့မြို့နော်မန္ဒီလာမှာအသွာလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်မြို့တော်ရဲ့အဓိကလက်မှတ်ကြီးတွေကိုရဲတွေကပိတ်ဆို့ထားတယ်လို့မန္ဒီလာမြို့ကိုပြန်တန်းနေတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေကိုလည်းဒီကနေ့တနင်္ဂနွေအစောပိုင်းကစပြီးတော့တလားကြာရပ်ဆိုင်ထားပါတယ်လူစုလူဝေးပွဲတွေကိုဖျက်သိမ်းထားပြီးတော့စာတင်ကြောင်းတွေကိုတော့ဧပြီလ12ရက်နေ့အထိပိတ်ထားတာပါဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ112ဦးရှိပြီးတော့သေဆုံးသူ10ဦးအထိရှိလာတဲ့အတွက်ယောဂါကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အခုလိုလှုပ်ဆောင်တာဖြစ်ပါတယ်အခုလိုအသွားအလာတွေပိတ်ထားတယ်ဆိုပေမဲ့အလုတ်စင်းမှုလိုအပ်တဲ့သူတွေကိုတော့စစ်ဆေးဂိတ်တွေမှာအစစ်ဆေးခံပြီးတော့သွားခွင့်ပြုထားပါတယ်။ကျန်တဲ့သူတွေကိုတော့အိမ်မှာပဲနေဖို့တိုက်တွန်းလိုတဲ့အကြောင်းပြည်ထရေးဝန်ကြီးအီဒွားဒိုအီနိုကမနေ့ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အဝင်ထွက်ကသက်ချက်တွေကိုဒီကနေ့တင်းနေကနေကစပြီးတော့အသက်ဝင်မှာဖြစ်တဲ့အတွက်ဒီမတိုင်ခင်လူအတော်များများဟာမြို့ထဲကနေထွက်ခွာနေပါတယ်။ ဘတ်စ်ကားနဲ့ရထားတွေကိုနေဆက်အထိပြေးဆွဲပေးနေပြီးတော့လူတွေနေရာတိချခွဲထိုင်နိုင်မှုအတွက်လူလျှော့တင်မှုအပြားရှိတဲ့လူတွေကိုလိုက်ပါခွင့်မပြုဖို့တတိပေးထားပါတယ်။ဒါ့အပြင်ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ကိုမတ်လ15ရက်နေ့ကနေဧပြီလ14ရက်နေ့အထိသတ်မှတ်ထားပါတယ်။
ပြင်းထန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်နေတဲ့ကြားကပဲဒီသံတော်ရွေးကောက်ပွဲတွေကိုဒီနေ့မှာကျင်းပတော့မှာဖြစ်ပြီးတော့ပြင်းထန်နိုင်ငံသားတွေလည်းမဲပေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တွေကြောင့်မဲဆလာရှင်တော်မျိုးများလည်းမဲယုံတွေမှာသွားပြီးမဲမပြေးပဲနေဖို့ရှိနေပါတယ်။ပြင်းထန်နိုင်ငံကဒီမြို့တော်ဝန်တွေနဲ့ Municipal Council ဖွဲ့ဝင်ထောင်ပေါင်းများစွာအတွက်ရွေးကောက်ပွဲကိုနှစ်ကြော့ကျင်းပတော့မှာဖြစ်ပါတယ်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့တကယ်လို့ရွေးကောက်ပွဲမဲပေးမှုတွေနောက်ကျနေမယ်ဆိုရင်တိုင်းပြည်ရဲ့ဒီမိုကရေစီရေးဆက်လက်ရှင်သန်နိုင်ဖို့အနောက်ရှက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တိုက်ဖြတ်တဲ့အနေနဲ့တော့ပြည်သူ့နိုင်ငံပဲရစ်မြို့မှာရှိတဲ့ကမ္ဘာကျော်အီဖယ်မြောင်စင်ကြီးနဲ့လူဗော်ပြလိုက်ကြီးကိုလည်းပိတ်လိုက်ပါတယ်။ဒါပြင်စားသောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့မဖြစ်မနေဖွင့်ဖို့မလိုအပ်တဲ့ဈေးဆိုင်တွေလည်းဒီနေ့မှာပိတ်သွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဒုတိယအကြော်ကိုတော့ဒီလာမယ့်မတ်လ22ရက်နေ့မှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗျာ။
American ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကမလ24ရက်နေ့မှာကျင်းပမယ့် Democrat Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲအကြိုရွေးကောက်ပွဲတွေကိုမေလအထိဆိုင်းငံ့လိုက်ပါတယ်။မလနေ့ကစပြီးတော့တူးချင်းဂျိုတင်မဲပေးနိုင်တဲ့အစီအစဉ်ကိုလည်းရပ်ဆိုင်းထားတဲ့အကြောင်းဂျော်ဂျီယာပြည်နယ်အစိုးရထိပ်တန်းတာဝန်ရှိသူတဦးဖြစ်တဲ့ Brett Raffensperger ကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ပြည်နယ်ရင်းကျင်းပမယ့်2020သမ္မတလောင်းရွေးပွဲအကြိုရွေးကောက်ပွဲအလုံးကိုမေလ19ရက်နေ့ကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကိုဟန်ကြားဖို့နဲ့မဲဆန္ဒရှင်တွေနဲ့မဲယုံလုပ်သားတွေအထူးသဖြင့်သက်ကြီးရွယ်ဦးတွေကိုရောဂါကူးစက်မှာစိုးရိမ်နေတဲ့အတွက်အခုလိုသမရလောင်းအကျိုးရေကောက်ပွဲတွေကိုရွှေ့ဆိုင်းလိုက်တာပါ။ပြည်နယ်တွင်လူစုလူဝေးနဲ့ကျင်းပတဲ့ပွဲတွေကိုမကျင်းပဖို့လဲပြည်နယ်အုပ်ချုပ်ရေးမှူး Brian Kemp ကတိုက်တွန်းထားပါတယ်။ဂျော်ဂျီယာပြည်နယ်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအနည်းဆုံး66ဦးရှိပြီးတော့သေဆုံးသူ2ဦးရှိပါတယ်။မြောက်ပိုင်းမာရီယာနာကျွန်းစုတွေမှာမနေ့စနေနေ့ကကျင်းပခဲ့တဲ့သမ္မတလောင်းရွေးပွဲအကြိုရွေးကောက်ပွဲတွေမှာတော့ဗမောင့်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒက်စ်ကအသာရထားပါတယ်ရှင
် VOA American Fan ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
view ကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လည်ပြနေပါတယ်ကမ္ဘာတစ်ပတ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့နေချိန်မှာပဲထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေအနေနဲ့လည်းတတိနဲ့နေထိုင်ကြဖို့ကိုထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့လူထုတွေ့တဲ့နေရာတွေကိုမသွားဖို့ခီးသွားလာမှုစင်ကျင်ဖို့အပြင်သက်ဆိုင်ရာကသတိပေးကြေညာချက်တွေနဲ့အညီလုံဆောင်နေထိုင်ကြဖို့ကိုဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ယုံကမတ်လ14ရက်နေ့ကြေညာနေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာလူသမားတွေအနေနဲ့ COVID-19 နဲ့ပတ်သက်ပြီးတော့သတိပေးလိုရင်ပဲဖြစ်ဖြစ်ဒါမှမဟုတ်အရေးပေါ်အခြေအနေနဲ့ကြုံတွေ့ရရင်ပဲဖြစ်ဖြစ်ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အရေးပေါ်တယ်လီဖုန်းတွေကိုဆက်သွယ်ကြကိုယ်ကိုလည်းအဲ့ကြေညာချက်မှာပြောထားပါတယ်ဒါပြင်ထိုင်းမှာရှိတဲ့မြန်မာအလုပ်သမားတန်အရာရှိကိုဆက်သွယ်ကြဖို့ကိုလည်းပြောဖော်ပြထားပါတယ်ဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားဆောင်ရွက်နေသူတွေကလည်းဒီ COVID-19 ရောဂါကူးစက်မခံရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ကျန်းမာရေးပညာပေးလုပ်ငန်းတွေအေးပေါ်ဖျားနာလာရင်မြန်မာတန်ရုံးအလုပ်သမားတန်အရာရှိတွေဆက်သွယ်ဖို့နဲ့နောက်အလုပ်သမားရေးလှုပ်ရှားနေတဲ့အဖွဲ့တွေကိုဆက်သွယ်ကြဖို့လိုက်လံနှိုးဆော်နေတယ်ဆိုပြီးတော့လူသမားရေးလှူရှာနေတဲ့ဒီမတ်တက်ဦးကဗီဒီယိုမြန်မာပိုင်းကိုပြောထားပါတယ်ဒီမြန်မာနိုင်ငံကဒီကျန်းမာရေးဌာနကလည်းဒီကိုရီးယားနဲ့တရုတ်နိုင်ငံဒီကို14ရက်အတွင်းခီးသွားထားသူတွေမြန်မာနိုင်ငံတွင်းကိုဝင်ခွင့်မပြုကြောင်းမတ်လ15ရက်နေ့ဒီနေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ်ဒါပြင်အီတလီအီရန်ပြင်သစ်စပိန်နဲ့ဂျမနီနိုင်ငံကလာတဲ့သူတွေကိုတော့14ရက်ကြာဒီတီးသက်ခွဲထားမယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာနှေးကွေးပေမဲ့ပုံမှန်တိုးတက်မှုရှိနေတဲ့စီးပွားရေးအခြေအနေတွေကြားမှာဒီနှစ်ပိုင်းအတွင်းဆင်းရဲမွဲတေမှုနှုန်းမြင့်တက်လာတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်စောင်မှာဖော်ပြပါတယ်။အရှိတောင်အရှာမှာစီးပွားဖွံ့ဖြိုးမှုဒုတိယအကြီးဆုံးမှာရှိနေတဲ့ထိုင်းနိုင်ငံမှာဆင်းရဲချမ်းသာကွာဟမှုကြားဆင်းရဲမွဲတေမှုနှုန်းက2015ကနေ2018အတွင်းမှာ ခုနှစ်တက်သမှ200ခန့်နှုန်းကနေ6တက်သမှ800ခန့်နှုန်းထိမြင့်တက်လာတဲ့အကြောင်းအစိုးရကစာမှာဖော်ပြထားတာပါအခုလိုစည်ရဲမွေးတည်မှုနှုန်းတူးလာရတာဟာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေနဲ့ဓာတ်ရိုက်သက်ဆိုင်တယ်လို့လေလာသုံးသပ်သူတွေကဆိုပါတယ်2014ခုနှစ်ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနဲ့အခုလက်ရှိဝန်ကြီးချုပ်ပရယုတ်ချန်နိုချာလက်ထက်မှာအာဏာနဲ့ကြွယ်ဝမှုကိုဦးစားပေးလာတယ်လို့လည်းတချို့သုံးသပ်သူတွေကရှုမြင်ကြပါတယ်ဒါ့အပြင်နိုင်ငံရေးပဋိပက္ခတွေနဲ့စီးပွားရေးတိုးတက်မှုနှုန်းနှီးကွေတာမိုးခေါင်ရေရှားပြဿနာတွေကြီးလက်လေသမားတွေဝင်ငွေကျဆင်းလာတာမြို့ပြစီးပွားရေးလုပ်ငန်းတွေကျဆင်းတာစတဲ့အချက်တွေကြောင့်လဲစည်ရဲမွေးတည်မှုနှုန်းမြင့်တက်လာတယ်လို့ကမ္ဘာ့ဘဏ်ကအစီရင်ခံစာမှာဖော်ပြထားပါတယ်
ကောမာရင်နံတင်မှုအများဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကသူတို့ရဲ့ရေနံစိမ်းထုတ်လုပ်မှုကိုသီးသာတိုးမြင့်ပြီးတော့ဧပြီလအတွင်းမှာတနေ့ကိုရေနံစိမ်းစီ10တန်းလောက်ထိတိုးသွားဖို့အတွက်ပြင်ဆင်နေပါတယ်။ကမ္ဘာရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ OPEC နဲ့ရုရှားနိုင်ငံကြားရေနံထုတ်လုပ်မှုကိုကန့်သတ်ထားတဲ့သဘောတူညီမှုပြတ်သွားပြီးတဲ့နောက်ဆော်ဒီနိုင်ငံဘက်ကအခုလိုရေနံစိမ်းထုတ်လုပ်မှုတွေကိုတိုးမြင့်လှုပ်ဆောင်လာတာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုက Reuters ကိုဒီနေ့မှပြောပါတယ်။OPEC အဖွဲ့နဲ့အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကြားမှာရှိတဲ့လက်ရှိရှိနေတဲ့သဘောတူညီမှုမတ်လအကုန်မှာကုံဆုံးတဲ့အခါမှာသူတို့ရဲ့ရေနံစိမ်းထုတ်လုပ်မှုကိုတိုးမြင့်သွားမှာဖြစ်တဲ့ဆိုပြီးတော့ဆော်ဒီနိုင်ငံရဲ့အစိုးရပိုင်းဒီ Aramco ကုမ္ပဏီကပြောပါတယ် OPEC အဖွဲ့နဲ့ရုရှားမှာကြားမှာရှိတဲ့ဒီသဘောတူညီချက်တောက်ချာနေကပြတ်သွားပြီးတဲ့နောက် Aramco ကုမ္ပဏီကလာမယ့် April လအတွက်ကမ္ဘာတစ်ဝန်းကိုရောင်းချမယ်သူတို့ရဲ့ရေနံစိမ်းအလုံးရဲ့တရင်ဝင်ဈေးတွေကိုစနေနေ့မှာရှင်းချလိုက်တဲ့အတွက်လည်းလောင်းစာဈေးတွေကျသွားခဲ့ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့ Apple နည်းပညာကုမ္ပဏီကအယောင်ဆိုင်တွေကိုသတင်းနှစ်ပတ်ယာယီပိတ်ထားမယ်လို့ Apple အမှုဆောင်ချုပ် Tim Cook ကမနေ့စနေနေ့ကကြေညာပါတယ်။ Online Store ကိုတော့ဆက်ပြီးဖွင့်ထားမှာဖြစ်တယ်လို့ Apple Store App ကိုလည်းဆက်ပြီးတော့အသုံးပြုနိုင်မှာပါ။ယောဂကူးစက်မှုစတင်ခဲ့တဲ့တရုတ်ပြည်မှာကြီးမှာပိတ်ထားတဲ့ Apple အယောင်ဆိုင်တွေကိုပြန်ဖွင့်ထားပြီးဖြစ်တယ်လို့ဆက်ပြီးတော့လည်းဖွင့်သွားမှာဖြစ်ပါတယ်။မနေ့စနေနေ့ကအထူးကဘာတလွှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 3,500 ကျော်ရှိပြီးတော့သေဆုံးသူ 9,400 ကျော်ရှိနေတာပါ American နိုင်ငံမှာတော့ယခုလက်ရှိအချိန်အထိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့သူ 2,800 ကျော်နဲ့သေဆုံးသူ 60 လောက်ရှိပါတယ် Apple ကုမ္ပဏီအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက် American ဒေါ်လာ 15 သန်းပေးလှူဖို့လည်းကတိပြုထားပါတယ်ကမ္ဘာတစ်လွှာမှာ Apple အယောင်ဆိုင်900ကျော်ရှိပြီးတော့တဝက်လောက်က American ပြည်ထောင်စုအတွင်းမှာရှိနေတာဖြစ်ပါတယ်ရှင်
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပေးခဲ့ကြတာပါရှင် VOA American တန်ရဲ့ညနေခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မြန်မာပြည်ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးကာကွယ်ရေးပြင်ဆင်ထားတဲ့အခြေအနေကိုသိကြရမှာပါရှင်ကမ္ဘာကယောဂအဖြစ်ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်လိုက်တဲ့ COVID-19 ယောဂမြန်မာနိုင်ငံမှာအချိန်မရွေးဖြစ်ပွားလာနိုင်တဲ့အတွက်ယောဂမကူဆက်ရအောင်လူမှုအနေနဲ့သတိထားပြီးကြိုတင်ကာကွယ်နေကြပါလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကထပ်ပြီးတော့သတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိစောင့်ကြည့်လူနာ9ဦးရှိနေပြီးဆေးရုံတွေမှာတော့တန်တရားနဲ့စောင့်ကြည့်လူနာတွေအတွက်စနစ်တကျစီစဉ်ဆောင်ရွက်ထားတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အပြည့်အစုံကိုမဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံဝူဟန်ကနေတဆင့်ကမ္ဘာတဝန်းကူးစက်ပြန့်နှံ့ခဲ့တဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်လာလို့ကမ္ဘာကယောဂအဖြစ်နဲ့သတ်မှတ်လိုက်တဲ့ဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းမှကုန်ထီးဆိုရင်ကမ္ဘာတဝန်းသေဆုံးသူပေါင်းက 9,400 ကျော်နဲ့ကမ္ဘာတဝန်းနိုင်ငံအသီးသီးမှကူးစက်ပြန့်ပွားသူပေါင်းက 3,000 ကျော်ဝန်းကျင်အထိကိုရှိသွားပြီဖြစ်ပါတယ်မြန်မာနိုင်ငံမှာတော့တရားဝင်ကူးစက်သူတဦးတရားမှမရှိသေးပေမဲ့လို့အချိန်မရွေးကူးစက်ယောဂအန္တရာယ်ဖြစ်ပွားလာနိုင်တယ်ဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးနှိုးဆော်နေတာပါအများပြည်သူလူထုအနေနဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ခံရအောင်တတိထားနေထိုင်ကြဖို့နဲ့ကျန်းမာရေးဝန်ကြီးဌာနနဲ့သတင်းဌာနတွေကသတင်းတွေကိုအချိန်နဲ့တပြေးညီစောင့်ကြည့်နားဆွင့်မှုသတင်းမှားတွေကိုမယုံကြည်ဖို့သတိပေးလိုပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။ဟုတ်ကဲ့ဒီမှာကောင်းကင်းမတူရသေးဘူးလေ။အချိန်ကြီးနေတယ်တော့တော်တော်ကြီးလိုက်ပြန်တယ်ပြည်နေတယ်ဆိုတာကိုအကုန်လုံးတော့တော်တော်ပြည့်စုံသွားမှာပေါ့။အဲ့လိုမှတော့ကိုယ်ပိုင်ကတော့မြတ်တာတွေတော့ရှိလာတဲ့ရင်းတွေအဲ့ဒီအနေထားကအကုန်ပြည့်စုံသွားရှိရမယ်။ဒီလိုမျိုးတော့မအောင်ကြောင်းလို့ထင်တာ။ဒီပေါင်းဆောင်ရဖို့ဒီရပါလေဒီလိုတောင်းနေတာဆိုတာကအလုံးဒီသားလုံးနဲ့ဆိုင်ပါရင်ဒီလိုတောင်းပြီးတဲ့အလုံးနဲ့ဆိုင်ပါရင်ဒါမျိုးရဲ့အရေးကြီးတာဖြစ်တယ်ဆိုတာကိုကောင်းတာ 啊，现在的人其实都买的啊，像我们上那个。
အများပြည်သူသွားလာတဲ့နေရာတွေအများသောယင်းတွေနဲ့တက်ခိုးတဲ့နေရာစားတောက်ဆိုင်တွေဈေးနှုန်းတွေမှာလူတို့ကိုကျန်းမာရေးပညာပေးအသိပညာပေးနေတယ်လို့လူတို့အနေနဲ့လည်းဒီဗိုင်းရပ်ရောဂါကူးစက်မခံရအောင်သတိထားနေထိုင်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အေအော်ရီတိုင်းကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကအခုလိုပြောပါတယ်။
အဲ့တော့ဒီဖြားနာချောင်းပြည်တွေအပြုမတ်ကြတာလို့တို့တယ်။ဒါပြီးတော့ဟိုတားလိုက်ဟိုကြောက်ပြီးတော့မှအပေါ်ကမရှိသေးတဲ့လောက်ဝင်လာရတယ်လည်းမဟုတ်ပါဘူး။
မတ်လ15ရက်နေ့နောက်ဆုံးစီးရင်အရတော့မြန်မာနိုင်ငံမှာတန်တရားလူနာတဦးတယောက်မှမရှိဘဲစောင့်ကြည့်လူနာခုနှစ်ဦးပဲရှိနေပြီးကူးစက်ခံရနိုင်ရည်ရှိတယ်ဆိုပြီးတန်တရားနဲ့စောင့်ကြည့်လူနာတွေထားရှိမဲ့စေယုံတွေကိုလည်းစနစ်တကျစီစဉ်ထားရှိပါတယ်လို့ဘ ਹੁ
ကူးရတဲ့ဒီဆိုင်ကိုတော့ဟောက်ဆက်တော့ပြတ်ပြီးရေးပြီးပါတယ်။ဒါရှိရင်ဒီမျိုးတွေကိုကျင်းလာတယ်တိုင်းတယ်ဒါတွေထပ်ပြီးတော့ဒီတိုင်းပြည်မှာရှိရင်ပြည်ပြည်မှာလည်းဒီအထက်ဒေသတွေကဒီစံထားတဲ့ဒီကြားတဲ့မြတ်ဘဝအစီအစဉ်တွေအစီအစဉ်တွေဖြစ်ထားဖို့ဒါတွေဖြစ်ထားလို့ရတယ်။ဒီလိုကြီးတော့ဘာလို့ဒါမှမဟုတ်ဒီစံတဲ့ကျင်းလို့ပြည်ပြည်တွေကလည်းဒီကြားကြီးတွေမကောက်ဘူး အဲဒီအားကြောင်းကရှိတဲ့အင်းတွေစောင်းနေအဲ့မှာထားဖို့တောင်းလို့ရတာကျွန်တော်တို့ကပြင်ဆင်ထားပါတယ
်အခုချိန်ထိတော့ကူးစက်ခံရနိုင်တယ်ဆိုပြီးတန်တရာရှိသူတွေကိုကျန်းမာရေးဝန်ကြီးဌာနကခေါ်ယူစောင့်ကြည့်မှုတွေရှိနေပြီးအထူးသဖြင့်နိုင်ငံသားခီးသွားတွေနဲ့ပြည်ပကနေပြန်လာတဲ့သူတွေကိုလေစိတ်အဝင်ဂိတ်တွေမှာဆစ်ဆင်းနေတာပါဒါအပြင်ပြည်တွင်းလာရောက်မဲ့ခီးသည်တွေရဲ့တွားရောက်ခဲ့တဲ့နိုင်ငံမြန်မာနိုင်ငံတင်းတွားရောက်မဲ့သူတို့ရဲ့ခီးစဉ်တွေနဲ့အတူဖျားနာဆောင်ဆိုအသက်ရှူကြက်ချင်းစားတဲ့ယောဂါတာလက္ခဏာတွေကိုစစ်မေးတဲ့ကျန်းမာရေးဆိုင်ရာဖောင်ကိုဖြစ်သွင်းခိုင်းပြီးနေရက်လိပ်စာကိုပါအတိအကျမေးမြန်းတာတွေလှုပ်ဆောင်နေပါတယ်ရှင်
မဆုမွန်ပြပြသွားတော့ပါရှင်အခုရခိုင်ပြည်နယ်အတွင်းကစေရေးပြိပခဘက်ကိုအလှည့်ပေးကြပါတယ်စေရေးပြိပခဖြစ်ပွားနေစေချင်းပြည်နယ်ပလဝါမြို့နယ်မှာမနေ့ကနေ့ဒီကနေ့ဒီမြန်မာစစ်တပ်ကနေပြီးတော့လေကြောင်းနဲ့ပစ်ခတ်မှုကြောင့်ဒေသခံကြေးရွာသားတွေ12ဦးသေဆုံးခဲ့ပြီးအယောက်20လောက်လည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်တပ်မတော်ဘက်ကတော့တိုက်ပွဲအတွင်းရန်သူဘက်ကပစ်ခတ်တဲ့နေရာတွေကိုလေကြောင်းနဲ့ပြန်ပစ်ခတ်တာလို့ဆိုပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါချင်းမြင့်နယ်ပလက်ဝါမြို့နယ်ဒင်ဒင်းချေးရွာဘက်မှာဒီနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာစစ်တပ်ကနေလေကြောင်းကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စာတင်ကြောင်းမိလောင်ခဲ့တယ်လို့အရသားတွေထိခိုက်မှုရှိခဲ့တယ်လို့ချေးရွာသားတို့ကပြောပါတယ
်ဒီလိုကမင်းရှောင်းမှာပဲအမကပြည်လေးဆိုတော့ကြောင်းဟိုမြန်မာနိုင်ငံကြီးတို့ကအကုန်လုံးကြောင်းဆောင်တို့လို့ပြောကြတာမနေ့ကတည်းကလည်းမိစ္ဆာဝါရဲ့အောက်ကနေဒီနေ့ထီးတယ်လူရောလည်းနှစ်ယောက်ထီးတယ
်မနေ့ကစနေနေ့မှာလည်းလေကြောင်းကပြစ်ခတ်ခဲ့မှုကြောင့်ပလက်ဝါမြို့နယ်မိစ္ဆာဝါချေးရွာမှာအရသာအများပြားဒေဆုံးတန်ရာရရှိမှုတွေဖြစ်ပွားခဲ့တယ်လို့ဒေရခန့်ရွာသားဦးတိုင်းကျော်ကဆိုပါတယ
်အဲဒီမှာပြေခမုံဖြစ်တာတော့မဟုတ်ဘူးလေနဲ့ကြည့်တယ်လို့ကလေနဲ့ကြည့်တဲ့ချိန်မှာအရသာဆက်တယောက်တော့ဆုံးတယ်လို့ကတန်ရာရ20ကျော်လောက်ရှိတယ်တိုက်ပွဲဖြစ်တာတော့မဟုတ်ဘူးအဲဒီနောက်မှာအစိုးရတဲ့ဘလို့စစ်တပ်ကနေမှာတဲကုန်းစားတဲ့နေရာရှိတယ်သူတို့တဲကုန်းမှာအရင်ကတော့တခါဖြည့်ထားတာရှိတယ်ဒီနောက်ကတိုက်ပွဲဖြစ်တာလည်းရှိတယ်ဆိုတော့သူတို့ခုံလုံးနဲ့ချိန်မှရွာကိုပြစ်တယ်နေလာ
ပြီးခဲ့တဲ့မလ23ရက်နေ့ကပလက်ဝါမြို့နယ်မိစာကျေးရွာအနောက်ဘက်တောင်ကျောမှာရခိုင်လက်နက်ကိုင်အေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသွင်းအေအဖွဲ့ခူအောင်းနေတယ်လို့ဆိုတဲ့တန်တရားနဲ့ပြစ်ခတ်တာလို့ဆိုပါတယ်ဒေဆုံးလူတွေထဲမှာ9နှစ်အရွယ်ယောက်ျားလေး2ဦးနဲ့အမျိုးသမီး3ဦးပါဝင်ပြီးပြင်းထန်တန်ရာရရှိသူ12ဦးနဲ့ကျန်တာတွေကအသေးစားတန်ရာရသူတွေလို့ဒေသခံတွေကပြောပါတယ်ပြင်းထန်စွာတန်ရာရရှိသူတွေကိုစမီးတိုက်နယ်ဆေးရုံမတူပီဆေးရုံနဲ့မင်တာဆေးရုံတွေမှာတင်ပို့ထားကြောင်းခူမီချင်းမျိုးနယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကဥက္ကဋ္ဌဦးကျော်ညင်းကပြောပါတယ
်မိစာဝဒီပါ1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 157 158 159 160 161 162 163 164 165 166 167 168 169 170 171 172 173 174 175 176 177 178 179 190 191 102 103 104 105 106 107 108 109 110 111 112 113
ရရရတာကခုစမီးတက်နေစင်ဝဲစင်မတူပြီးဘူးပို့တာရှိတယ်မင်းတက်ကပို့တာရှိတယ်ဒီနာဒီလက်ရှိမှာမိစ္ဆာဝတက်နှစ်သုံးကြေးရွာတွေကဒေသခံတွေဟာမိစ္ဆာဝတက်ရွာကဘုံကြီးကျောင်းသမယုံနဲ့စာတင်ကျောင်းတွေမှာခုလုံနေကြရပါတယ်မိစ္ဆာဝကြေးရွာကိုလေကျောင်းနဲ့ပြေခတ်တိုက်ခိုက်မှုဖြစ်စဉ်ပေါ်တမရတော်တရင်မှပြန်ကြားရေးဖွဲ့တွင်းမှုဘုံမကျုပ်စော်မင်းထုံးကခုလူပြောပါတယ်ဘလဝနဲ့ကြောက
ဒီခါကအရှိအဲသို့တော်လည်းမတူရန်သူကဒီခါကလာပြီးတော့အဲ့လိုသူတို့ဒီခါတည်းနေရာတော့ပြန်တော့ဒီဆောင်းရမှာဖြစ်တယ်သို့တော်ဒီကြောင့်တိုက်ခိုက်မှုဆိုတာကတော့ဘယ်လိုပုံပြီးကြပါလဲကျောင်းမတိုက်ခိုက်နေရာလည်းကျောင်းရှိရန်သူတို့ပြန်မရဝင်တယ်ကျွန်တော်တိုက်ခိုက်နေရာကျောင်းရှိတယ်ဟုတ်တယ်ဒီခါလည်းနိုင်ငံဖွဲ့ပြောခွင့်ရခိုင်တုခါကတော့မနေ့ကမိစ္ဆာဝရွာဘက်မှာသူတို့ဖွဲ့နဲ့တိုက် lo na lo che lu hu ye phwe ya tri ta ku te ra ga pyo wa de
tinne pi pi di go a lo ti kai che som so da so da ta ge go a so so yo yo so ko ne cho ko mu ku be ba no da a che che ne che tai ya ba
che mi ne pla wa myo ne che ywa tong khu ga chen tai da sat de u le chang ta kha mu a twin de so mu ne pat tat pi ku mi che myo ne su mya ye ya paung sa nyi nan ye kaung si ga tou lou chauk cha pi kan kwe shou cha chang di ka ni ta ning nwe nei ma chin nya che ta ya thauk pyan tha ba de ချင်းပြည်နယ်ပလက်ဝါနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့တိုက်ပွဲဖြစ်နှံဖြစ်ပွားနေတယ်လို့ပြည်ကမှုဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးတန်ရာရရှိမှုတွေကလည်းများပြားနေပါတယ်မလ၁၃ရက်နေ့တောက်ကြန်နေ့မှာရခိုင်ပြည်နယ်ကြောက်တုံနဲ့မြောက်ဦးမြို့နယ်တွင်စေယုံစစ်ဘေးရှောင်ဒုက္ခသည်စခန်းနဲ့ခြေရွာတို့ချို့မှာလက်နက်ကြီးလက်
နယ်ဘလောဝါမြို့နယ်မှာလေချောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အရပ်သား၁၁ယောက်သေဆုံးခဲ့တဲ့အကြောင်းနိုင်ကိုဝင်ကစုံစမ်းတင်ပြသွားတာပါရှင်။အခုတဘာဝပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်ရေးဆိုင်ရာသတင်းလွှာတပုတ်ကိုအလှည့်ပေးခြင်းပါလေ။ကမ္ဘာအပူချိန်မြင့်တက်လာတာနဲ့အမျှဝင်ရိုးစွန်းကရေခဲလွှာတွေဟာခတ်မှန်းထားတာတဲ့၃ဆပို့ပြီးတော့အရေးပျော်လာနေပြီးတော့ဒီပင်လယ်သမုဒ္ဒရာတွေထဲမှာစီးဝင်နေတာကြောင့်လူဦးရေသန်းနဲ့ချီတဲ့ကမ္ဘာမြို့ကြီး၁၁မြို့ရေအောက်ကိုတဖြည်းဖြည်းချင်းကျွံ့ကျလာနေပါတယ်။အခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာဟာလူမှုရေးစီးပွားရေးနဲ့လမ်းပန်းဆက်သွယ်ရေးတွေကိုပါထိခိုက်စေပါတယ်။အခုလိုကမ္ဘာတဝန်းအတူကြုံတွေ့ရင်ဆိုင်နေကြရတဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့ဘုံအန္တရာယ်ကိုဘယ်လိုပူပေါင်းတိုက်ပြတ်ကြမလဲဆိုတဲ့ဒီသပတ်ဝန်းကျင်အရေးလှုပ်ရှားသူတွေရဲ့ပြောဆိုဆွေးနွေးနေကြတာတွေနဲ့တစ်ချိန်တည်းမှာပဲရှေ့လျားတဲ့ပင်လယ်ကမ်းရိုးတန်းရှိရာမြန်မာနိုင်ငံအနေနဲ့လည်းပင်လယ်ရေမြင့်တက်မှုကိုအများနည်းတူရင်ဆိုင်နေကြရပါတယ်ဒီအကြောင်းကိုတော့နန်းလောင်ကတင်ပြထားပါတယ်ရှင
်ကမ္ဘာလေထုထဲကာဗွန်နိုင်အောက်ဆိုက်တန်းကလေးတိတ်တဲပြီးတော့အပူချိန်မြင့်တက်လာရကဝင်ရုံဆုံးကရေခဲတောင်တွေအရေးပြောပြီးပင်လယ်ရေမျက်နှာပြင်တွေမြင့်တက်လာနေပါတယ်ဥရူယာရီပြောင်းလဲမှုအကျိုးဆက်တွေကတော့ကုန်းမြေပေါ်ကချောင်းတွေမြောင်းတွေရေကန်တွေခန်းချောက်လာပြီးမြေစီလွှားတွေကဆိုးထိုင်းစားတွေလည်းနေလာတာပါဝင်ပါတယ်ဒီအခြေအနေတွေကိုတကွာလုံးရင်ဆိုင်ကြရတာချင်းအတူတူစီးရဲနွမ်းပါတဲ့နိုင်ငံတွေကပို့ပြီးတော့အထည်နာပါတယ်ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းမနစ်ဒီဇင်ဘာလကစပိန်နိုင်ငံမှာကျင်းပတဲ့ဥဒုရာသီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP25 အဖွဲ့မိန့်ခွန်မှာအခုလိုသတိပေးပြောဆိုသွားပါတယ
် And Antarctica is melting 3 times as fast as a decade ago Ocean levels are rising.
အဲဒီကတည်းကရေကြီးနေလုံခဲ့တဲ့ဆယ်နှစ်ကတည်းကသုံးသနှုန်းနဲ့အပြောင်းလာနေပါတယ်။ပြည်လဲရေမျက်နှာပြင်တွေလည်းခမန်းထားတဲ့ပို့ပြီးတော့မြင့်တက်လာနေပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းကြီးတွေတည်ရှိရာမြို့ပြကြီးတွေပေါ်မှာလည်းအနေရရှိတဲ့အနေအထားကိုရောက်နေပါပြီ။ကမ္ဘာမြို့ကြီးတွေကသုံးပုံနှပုံကျော်ဟာပင်လယ်ရေနားမှာရှိတာပါ။ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အမျှပင်လယ်ရေတွေလည်းအစိတ်တောက်တွေဖြစ်လာပါတယ်။ကမ္ဘာလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ၄ပုံ၃ပုံကျော်ကိုပင်လယ်ကစုပ်ယူထားတာပါ။နောက်ပြီးကျွန်တော်တို့ရှူရှိုက်နေတဲ့အောက်ဆီဂျင်ဓာတ်ငွေတစ်ဝက်ကျော်ကိုလည်းပင်လယ်တွေကပဲထုတ်လွှတ်ပေးနေတာဖြစ်ပါတယ်
။မြန်မာနိုင်ငံအောက်ပိုင်းကမြစ်တွေခြောင်တွေနဲ့ပင်လယ်ကိုအမိပြုတ်ပြီးတော့နေကြတဲ့ပြည်သူအတော်များများကလည်းပင်လယ်ရေမြင့်တက်လာတဲ့ဓာတ်ကိုကိုယ်တွေရင်ဆိုင်နေကြတာပါ။အေရီတိုင်းငပူရောမြို့နယ်ငသိုင်းချောင်းဒေသခံဦးတင်မောင်အောင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
။ဒီကဲအပိုင်းနဲ့ကတောင်မကြီးဆိုတဲ့နေရာနောက်ချောင်းဝရဲ့ပင်လယ်ကမ်းတစ်လျှောက်ပေါ့အဲ့ဒါဒီပါကိုပြိုပြီးတော့အိန္ဒိယအခုဆိုရင်ဘယ်လိုဖြစ်လာဆိုတော့နာဂိအရှင်လည်းပါတာပေါ့နော်နာဂိနောက်ပိုင်းမှာဖြစ်တာပေါ့အခုဆိုရင်အိန္ဒိယရွာတွေကကုန်ပြောင်းတက်ရတဲ့အောက်တောင်ဆိုတဲ့နေရာမှာတိတ်မနေနိုင်တော့ဘူးအဲ့လိုပဲပြောရမလားဒါပေမဲ့တောင်တွေပြိုသွားလို့ကျွန်တော်မြင်တာလက်ရှိကတော့တောင်တွေပြိုတာပဲမှားတယ် ဟိုနေမှာပင်လယ်ကမ်းခြေမှာအမိပြုပြီးတော့နေတဲ့အိမ်နန်းနေပေါ့အဲ့အိမ်နန်းနေကအကြလိုက်တီးကိုဟိုလမ်းနေမှာရေအောက်ကိုရောက်ကုန်တယ်လေရေထဲပါသွားကြတယ
်သနုဖြူနဲ့ခုနှစ်မိုင်အကွာလောက်ကတပြုတ်ကျေးရွာမှာနေတဲ့မနီနီမော်ကလည်းရေတက်လာတဲ့ဒဏ်ကိုနှစ်တိုင်းလိုလိုရင်ဆိုင်နေရတယ်လို့အခုလိုပြောပါတယ
်ဆာမြင်ွားတပြန်ရင်ဝါတပြန်ကြော်ကြော်လောက်မြင့်နေအဲ့ကဘာကိုနှွေးရသီးဆိုရင်ရေကဘာကြီးကအောက်ကိုရေရအောက်ကိုကြာကြီးဖြစ်နေတယ်မွေးရကြရင်ကဘာကိုတိုက်အောင်နှုတ်လိုက်အဲ့ရွာရေကတအားတက်လာတဲ့အခါမှာရွာပေါ်ရေတက်လာတဲ့အခါကြီးလည်းရှိတယ်ရေတက်လာတဲ့အခါမှာအန်ဒီရတော့ရှိတယ်ဒါပေမဲ့ရွာလုံးတော့မြုပ်မသွားဘူ
းပင်လယ်ရေတွေမြင့်တက်မှုနဲ့ပတ်သက်ပြီးတော့မြန်မာတာဝန်ရှိသူတွေဖက်ကပြည်သူလူထုကိုအသိပညာပေးမှုတွေနဲ့ပတ်သက်ပြီးအားမလို့အားမရဖြစ်နေတဲ့ ARD တိုင်းနာဦးတင်မောင်အောင်ကတော့အခုလိုအကြံပြုပါတယ
်ကျွန်တော်တို့အခုအရသာတွေအနေနဲ့ကတော့ပေါ်လေးလည်းပြောရင်ရေမြင့်လာတာလည်းဘယ်သူမှမသိဘူး။ဟိုဒါမှတခုရောသိနေရတော့ကျွန်တော်ယူမြင်နေရတဲ့ကမ်းနေပြိုသွားတာပဲမြင်ရတယ်။အိမ်လေးရွှေ့ကောင်းပြီးတော့ဟိုဒီကုန်းပေါ်ဘက်ကိုတက်ရတယ်အဲ့ဒါတွေတော့ပဲမြင်တယ်။ဆိုတော့ကျွန်တော်တို့ဖြစ်စေချင်တာကတော့အစိုးရအနေနဲ့ကလည်းဒီရေဟာမြင့်တက်လာရင်မြင့်တက်လာတယ်လို့ကျွန်တော်တို့သာမန်ရသားတွေကိုအသိပေးသတိပေးပညာပေးဖို့တော့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။
ကမ္ဘာအပူချိန်တိုးလာတာနဲ့အများပင်လယ်ရေမြင့်တက်လာတဲ့တန်းကြောင့်မြေနေပိုင်းမှာရှိနေကြတဲ့လူဦးရေတန်းချီရှိတဲ့ကမ္ဘာမြို့ကြီး7မြို့လဲမြေအောက်ဖက်ကိုတဖြည်းဖြည်းကျွန်းဆင်းလာနေတာပါ။အဲ့ဒီမြို့ကြီးတွေကတော့ဂျကာတာ၊လေဂို့စ်၊ဟူစတန်၊ဒါကာ၊ဗင်နစ်၊ဗာဂျီးနီးယား၊ဘီချ၊ဘန်ကောက်၊နယူးအော်လန်၊ရိုတဒမ်နဲ့အလက်ဇန်ဒရီယာမြို့တွေဖြစ်ပါတယ်။ဥရုယာဒီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့တက်ဆိုင်ရာအစိုးရတွေအနေနဲ့အရေးယူဆောင်ရွက်မှုချက်ချင်းမလုပ်ဘူးဆိုရင်တော့အခြေအနေတွေထိထက်ဆိုးလာဖို့ပဲရှိတယ်လို့လည်းဥရုယာဒီအရေးလှုပ်ရှားသူတွေကတတိပေးနေကြတာလည်းဖြစ်ပါရဲ့ရှင်
။ပင်လယ်ရေမြင့်တက်လာနေတာကြောင့်မြမကန်ယူရန်မှာဘလို့တက်ရောက်မှုရှိသလဲဆိုတဲ့အကြောင်းနှမ်းလောင်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေပြင်မြမအရေးဆွေးနွေးကန်သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရဖို့ရှိပါလေရှင်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383နဲ့လိုင်းဒိုမီတာ58 kHz 9885ပထမနာရီဝတ်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ပါလေရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးပါမယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ရှေးတောင်ပိုင်းကပြည်နယ်များပြားကိုဘေးဒုက္ခဒုစုံနေဖြစ်နေတဲ့တောင်ကိုရီးယားဆူရကသတ်မှတ်လိုက်ပါတယ်။ဒီလိုသတ်မှတ်လိုက်တာကြောင့်အဲ့ဒီပြည်နယ်တွေအနေနဲ့ဗန္ဒာယေးရအထောက်ပံ့အနေနဲ့ဘေးဒုက္ခကယ်ဆယ်ရေးအကူအညီတွေကိုရရှိစေမှလည်းဖြစ်ပါတယ်။ဒီတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်းဟာ8100ကျော်ရှိပါတယ်။ဩစတြေးလျနိုင်ငံကတော့သူတို့နိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့14ရက်ကြာဘယ်သူနဲ့မှမတွေ့ပဲတည်တံ့ခွဲနေရမှာဖြစ်သလိုပြည်ပကနေလာတဲ့အပျော်စီးသင်္ဘောတွေကိုလည်းကန့်ကွက်ခွင့်ပေးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အခုလိုလှုပ်ဆောင်ရတာဟာ COVID-19 ကူးစက်ရောဂါဩစတြေးလျနိုင်ငံမှာမပြတ်နက်အောင်တားဆီးတဲ့အနေနဲ့လှုပ်တာဖြစ်တယ်ဆိုပြီးတော့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကတော့ပြောပါတယ်ဒီနိုင်ငံကလည်းပြည်ပကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့လာမယ့်တစ်လနေ့ကစပြီးတော့နိုင်ငံတကာကနေဘေကျင်းမြို့ကိုရောက်လာတဲ့သူတွေအနေနဲ့တရုတ်ဆိုရကလှုပ်ထားတဲ့နေရာတွေမှာ14ရက်ကြာတည်တံ့ခွဲနေရမှာဖြစ်တယ်ဆိုပြီးတော့တရုတ်ဆိုရပိုင်းသတင်းကကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူဟာဒီကမ္ဘာတစ်ဝှမ်းမှာ3,000+ကျော်ရှိသွားပြီဖြစ်ပြီးတော့စုစုပေါင်းသေဆုံးသူကတော့9,800ကျော်ရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူဦးရေ12%ရှိတဲ့မြို့တော်မနီလာမှာအသွားအလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်။ကမ္ဘာတော်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့နေနေမှာပဲထိုင်းနိုင်ငံမှာရှိတဲ့မြန်မာလူထုတွေအနေနဲ့လည်းသတိထားပြီးနေထိုင်ကြဖို့ထိုင်းမှာရှိတဲ့မြန်မာတန်ရုံးကကြေညာလိုက်ပါတယ်။မြန်မာရှေ့ပြောင်းလူထုတွေအနေနဲ့လူထုရဲ့နေရာတွေကိုမသွားဖို့ခီးသွားလာမှုစဉ်းကျင်ဖို့နဲ့သက်သက်ရကသတိပေးချက်တွေနဲ့အညီနေထိုင်ကြဖို့ဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကမနေ့စနေနေ့ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်။အခုအသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. from Washington.